အောင်ကောင်အစိုးရဟာကာလကြာရှည်ဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေပြီးဒီဆန္ဒပြပွဲတွေကလည်းအထွေထွေတပိတ်ကြီးဖြစ်ကံနေတနည်းအားနဲ့တနည်းအားကိုအမြန်ပြောင်းရွှေ့ဆန္ဒပြမှုတွေဖြစ်ပြောင်းလာခဲ့တယ်လို့ဟောင်ကောင်မြို့လယ်ကောင်ကနေတရုတ်ပြည်မှာဒီအနာကဒေတာလေးတွေအထိရောက်သွားပြီးအခါကျမှအကျန်းဖက်မှုတွေဖြစ်ပေါ်နေတာပါဆန္ဒပြသူတွေကရဲတွေကိုစီပလင်းနဲ့လှုပ်ထားတဲ့ဘုံတွေနဲ့ပစ်ပေါက်ကြတယ်လို့ရဲတွေကလည်းမြေရိုးဘုံတွေ rubber ချီဆန်တွေနဲ့ပြန်လည်ပြီးပစ်ခတ်ခဲ့တာဖြစ်ပါတယ်တနည်းအားနဲ့မှာပဲဒါဇင်နဲ့ချီပြီးဖန်ခံကြရတယ်လို့ဒဏ်ရသူတွေလည်းအများအပြားရှိနေတာပါဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအမတန်အငြင်းဖြစ်စေတဲ့အချိန်တွေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကြောတော်မှတ်စာပေးထားတဲ့အုပ်ချုပ်ရေးမှူး Carrie Lam ကသတင်းတောက်တွေကိုပြောပါတယ်သူ့ကိုရာဇဝတ်ထပ်ပေးဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေတာကိုသူကပယ်ချလိုက်ပြီးတော့သူ့အစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိလာအောင်စူးစမ်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်ဟောင်ကောင်မှာတရုတ်ပြည်မှာကြီးကိုတရားခံဆွဲပြောင်းပြီးနဲ့ဥပဒေမူကြမ်းဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုတရင်ကိုဗတ်ဇက်တိုက်ချမှတ်လာပြီးဖြစ်ပါတယ်